မြန်မာနိုင်ငံမှာမေလာဆန်းပိုင်းတက္ကသိုလ်တွေပြန်ဖွင့်ပြီးပုံမှန်လည်ပတ်ဖို့အာဏာသိမ်းကောင်စီရဲ့ပညာရေးဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားတဲ့အပေါ်ကျောင်းဆရာဆရာမတွေနဲ့ကျောင်းသားမိဘတချို့ကြားတုံ့ပြန်မှုအမျိုးမျိုးထွက်ပေါ်လာပါတယ်။ကျောင်းဆရာဆရာမတွေအင်အားအပြည့်နဲ့လုပ်ငန်းခွင်ပြန်လည်ဝင်ရောက်ပြီးတာဝန်ထမ်းဆောင်ကြဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းညွှန်ကြားချက်ထွက်ပေါ်လာပြီးနောက်အခုလိုတုံ့ပြန်လိုက်ကြတာပါ။အကြောင်းစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်
။အစိုးရပညာဦးစီးဌာနအာစာညာလောက်ကတက္ကသိုလ်ကောလိပ်ဒီဂရီကောလိပ်တွေမှာတာဝန်ထမ်းဆောင်နေစေဆရာဆရာမတွေရောစီမံခန့်ခွဲတဲ့ဝန်ထမ်းတွေပါအင်အားပြည့်ပြန်လည်တက်ရောက်ကြဖို့အာစညာညွှန်ချုပ်ဒေါက်တာသင်းဝင်းလက်မှတ်နဲ့ AB 18ရက်နေ့မှာညွှန်ကြားချက်တစ်စောင်ထုတ်ပြန်ထားတာပါစာထဲမှာတော့ပညာရေးဌာနကတင်ကြားစီမံဝန်ထမ်းအားလုံးကိုမေလ2ရက်နေ့ထိအားလရက်ရှိခန်းစား권ပေးထားပြီးပါတဂူဘွဲ့ကြိုတင်နန်းမဟာဒန်းနဲ့တက္ကသိုလ်နောက်ဆုံးနှစ်တင်နန်းတွေကိုမေလ5ရက်နေ့မှာစတင်မှာဖြစ်တာကြောင့်ဆရာဆရာမတွေနဲ့စီမံဝန်ထမ်းတွေအားလုံးဟာမေလ3ရက်နေ့ကစလို့လုပ်ငန်းဝင်ကိုအင်ပြည့်အားပြည့်လာရောက်တောင်းဝန်ထမ်းဆောင်ကြဖို့ညွှန်ကြားလိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီ1ရက်နေ့ကစလို့စစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်ရက်ပေါင်း80ကျော်လာခဲ့ပြီဖြစ်ပေမဲ့ကဏ္ဍအတော်များများကလုပ်ငန်းတွေပုံမှန်လည်ပတ်နိုင်ခြင်းမရှိသေးပါဘူး။ဒါကြောင့်နိုင်ငံတွင်းမှာလုပ်ငန်းတွေပုံမှန်ပြန်လည်ပတ်လာနိုင်ပြီဆိုတာပြသဖို့အာဏာသိမ်းစစ်ကောင်စီကကြောင်းတွေပြန်ဖွင့်တာမျိုးဖြစ်နိုင်ပေမဲ့သူအနေနဲ့ကတော့အကြောင်းပြန်တက်အောင်မှမဟုတ်သေးဘူးလို့ဖန်တက်ကသူက CDM ကတိကဆရာမတူကပြောပါတယ
်ဆရာဆရာမတွေကတော့ CDM ဆက်လုပ်တယ်ဆိုတာကဒီကိုကြိုက်တဲ့အစိုးရလက်ထက်မှာပြန်ပြီးတော့အကြောင်းကိုဖွင့်စီချင်တာပေါ့နော်အကြောင်းသားတွေလည်းအဲ့တော့မှပဲတကယ်ဟိုကောင်းတဲ့ပညာရေးစနစ်တင့်တယ်ပေါ့နော်အဲ့လိုမျိုးသွားချင်တာပေါ့အဲ့ဒါဆိုရင်ဆရာမတွေရောအကြောင်းသားတွေရော CDM ပဲဆက်လုပ်မယ်ကိုကြိုက်တဲ့အစိုးရတက်မှာပဲကြောင်ပြန်တက်ကြမယ်အားလုံးပေါ့အဲ့လိုစဉ်းစားထားတာပဲတက္ကသိုလ်ကတော့ခုလိုဆိုဒီ CDM လောက်ထားတဲ့ဆက်ဆက်မလာမယ်ဆိုလဲနှွေးထွေးစွာကြိုးဆိုဖို့ပေါ့လေခံဝင်ချက်ကိုထိုးပြီးတော့ပေါ့နော်နှွေးထွေးစွာကြိုးဆိုကြမယ်ဆိုတော့ဒီခံဝင်ချက်တူရမယ်ဆိုတဲ့ကိစ္စကဘယ်လိုမှလက်မခံနိုင်အဲ့ဒါကြောင့်သွားကြဖို့အစီအစဉ်မရှိဘူး CDM နဲ့ဆက်လုပ်မယ်ဆိုတဲ့အစီအစဉ်ရှိတယ်သူတို့နိုင်ငံတော်တည်ငြိမ်ကြောင်းပြချင်တာပေါ့နော်ပြီးတော့အဲ့ဒီဝန်ကြီးတို့အဲ့ဒီညွှန်ချုပ်တို့ကလည်းသူတို့ကအရင်အလုပ်လုပ်ပြချင်တဲ့လူတွေဆိုတော့ဆရာဆရာမကိုလည်းကြိုင်ချင်တယ်ကျောင်းသားကိုလည်းသူကအနေထားကိုကြည့်ချင်တယ်တို့တို့ဆန်းပြီးတော့အချိန်နဲ့ကြည့်ချင်တဲ့သဘောပေါ့ဖွင့်နေဆိုပြီးမဲ့တပတ်ကိုတရက်နှစ်ရက်လောက်ပဲတဲရမယ်သဘောရှိတယ်ပေါ့နော
်ကိုဗစ်ကာယောဂါပြင်းထန်လာခြင်းကစပြီးမြန်မာနိုင်ငံမှာတက္ကသိုလ်တွေရောအခြေခံပညာကျောင်းတွေကိုပါ2020ခုနှစ်အတွင်း NLD အစိုးရကပိတ်ထားခဲ့တာပါနည်းနဲ့ကြည်ចောင်းနေပိတ်ထားရင်ကလေးတွေပညာရေးနဲ့ဝေးသွားမှာကိုစိုးရိမ်မိတယ်လို့ရန်ကုန်အရှေ့ပိုင်းတက္ကသိုလ်ចောင်းသားတဦးရဲ့မိဘဖြစ်သူကပြောပါတယ
်။ចောင်းသားမိဘတယောက်အနေနဲ့ဘယ်လိုသဘောထားရှိလဲဆိုတော့ကလေးတွေလည်းနားမှာကြောက်။တူတူတနေအောက်ပို့နေတာကတော့ဖြစ်လို့မရဘူးလေ။ဆောင်ဝဲဖြေရမယ်ဆိုရင်သွားဖြေရမှာပဲမဖြေလို့ချင်း blacklist ဖြစ်သွားလို့လို့အဲ့ဒါလည်းရှိသေးတာ။ဟောတော့မှာကိုယ်ရဲ့နိုင်ငံသားလည်းထွက်သွားလို့မရဘူးလေ။အဲ့လောက်ထိလည်းငွေမရှိပြေးစရာလည်းနေရာမရှိဘူး။CDM လို့လို့လာစားပေးမလို့လည်းမရှိဘူးအဲ့လိုမျိုးပါလည်းရှိတယ်လေကိုရီးယားကိုရီးရှိတာပဲကိုရီးလှုပ်ရှားတာဟိုကိုလှုပ်ရှားလို့လည်းမရဘူးဆိုတော့ကိုသွားရပေါ့ဒါကိုချိန်ကနေပြန်ဖွင့်မယ်ဆိုလည်းမထားဘူးလို့ပြောတဲ့မိဘတွေရှိတယ်လို့ထားမယ်လို့မိဘတွေလည်းရှိတာပဲသူတွေကတော့အချိန်နဲ့ကြည့်ပြီးတော့ထားတဲ့ရင်တော့ထားမှာပေါ့ကလေးပညာရေးပဲဒီအားလုံးပြန်ပြီးတော့တက်ကြတယ်ပြန်ပြီးတော့ကျောင်းလေးလည်းတကယ်ပြန်ဖွင့်လို့ဆရာဆရာမအင်အားလည်းပြည့်တယ်ဆိုရင်တော့ထားမှာပဲဆရာဆရာမအင်အားမရှိဘူးနဲ့ဖွင့်လို့မရဘူးuniversity တို့ပို့ထိုးမှာ university ဆရာဆရာမအင်အားပို့ထိုးမှာဖွင့်မယ်လို့တော့ပြောနေတာပဲတည်ရင်ကတော့ပြောနေတာမငြိမ်ဘူးကများနေတဲ့ခါကျတော့လည်းကျောင်းတော်ဖွင့်ပြပါမလားမသိသေးပါဘူ
းလက်တလောထုတ်ပြန်တဲ့အာစာညာရဲ့ညွှန်ကြားချက်ထဲမှာမူလတန်းကနေအထက်တန်းထိကျောင်းနေဘယ်နေ့ပြန်ဖွင့်မလဲဆိုတာမပါရှိသေးပါဘူးကလေးတွေရဲ့ပညာရေးကိုစိုးရိမ်မိပေမဲ့အခြားနည်းလမ်းတွေနဲ့သင်ကြားပေးနိုင်ဖို့စဉ်းစားနေပြီးသူတို့ကျောင်းကဆရာမအတော်များများကတော့ကျောင်းပြန်မသွားပဲCDM ဆက်လုပ်နေအောင်မှာဖြစ်တယ်လို့အင်းစိန်မြို့နယ်ကအလဲတန်းပြဆရာမတူကပြောပါတယ
်အခုလောလောဆယ်ကတော့အကြောင်းကတော့ဖွင့်ဖို့တော့မပြောထားဘူးလေကျွန်မတို့ကဒီဒီကြကြညွှန်ကြားချက်လာတော့မှဖွင့်မယ်မဖွင့်ဘူးဆိုတော့သိရမယ်အခုကလည်းကိုဗစ်ကလည်းရှိနေတော့လေဒီဒီကြကြညွှန်ကြားချက်မထွက်လာသေးဘူးစစ်ကောင်စီကတော့ဘယ်လိုမျိုးနဲ့ဘယ်လိုဖွင့်မယ်ဆိုတော့တော့ကျွန်မတို့မသိဘူးပေါ့နော်ဖွင့်တဲ့အခါကျတော့လေ CDM လုံးမဲ့ဆရာမတွေကလည်းရှင်းကြတဲ့အခါကျတော့CDM လုပ်နေတဲ့လူတွေကတော့တက်ကြမှာမဟုတ်ဘူးလေအဲ့တော့သူတို့ရှိတဲ့လူနဲ့ပဲဆက်ပြီးတော့လုပ်သွားကြပေါ့ပညာရေးကတော့ထိခိုက်တာပါပဲပညာရေးတက်ထိခိုက်တာပဲအားလုံးထိခိုက်ကြပါဘူးကိုဗစ်ကတည်းကမျိုး ဒီစစ်ကောင်စီကတမျိုးဆိုတော့လေခက်ခဲပြီးတော့ရှိမှာပေါ့ကျောင်းဖွင့်ရှာရင်တော့ online တွေမှာလည်းရှာလို့ရနေအောင်လေ
အခြေခံပညာကျောင်းတွေကိုမိုးကာလအစဖြစ်တဲ့ဇွန်လမှာဖွင့်လေရှိပြီးကလေးငယ်တွေရဲ့ပညာရေးကိုတစ်နှစ်မှာနှစ်တန်းနှုန်းသင်ကြားကောင်းသင်ကြားသွားနိုင်တယ်လို့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောခဲ့ဘူးပါတယ်မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းပြီးနောက်ကျန်းမာရေးပညာရှင်တွေနဲ့ဆေးဝန်းနှန်းတွေကစီရီယမ်လှုပ်ရှားမှုကိုစတင်ခဲ့ရကပညာရေးဌာနဗန်လုပ်ငန်းမိရထားဆောက်လုပ်ရေးအစရှိတဲ့ကဏ္ဍအသီးသီးမှာပါ CDM လွတ်လာကြတာကြောင့်အစိုးရလုပ်ငန်းလေပတ်မှုတုံ့ဆိုင်သွားခဲ့ပါတယ်ခင်ဗျာ